COVID ကရောဂါကိုထိန်းချုပ်ကာကွယ်နေရချိန်မှာပဲမကြခင်မှာတုတ်ကွေးရသည်ရောက်လာတော့မှာဖြစ်လို့ကျန်းမာရေးတွေပိုပြီးဂရုစိုက်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာကိုတင်ဆက်ပေးပါမယ်။ကျွန်မ VOE သတင်းတောက်စုစုပါ။ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတိုးလာနေတာကြောင့်ဒီရောဂါကိုကာကွယ်နိုင်မှုအတွက်ဆောင်ရွက်ရှောင်ရွက်နည်းလမ်းတွေကိုလိုက်နာနေရတဲ့အချိန်မှာပဲမိုးရင်းကာလအစမှာဖြစ်တဲ့ရာသီတုတ်ကွေးကိုလည်းအခုကတည်းကကြိုတင်ကာကွယ်ထားဖို့လိုတယ်လို့အမျိုးသားအဆင့်ကာကွယ်ဆေးထိုးစီမံချက်ကျန်းမာရေးအကြံပေးအဖွဲ့ဝင်ပါမောက်ခဒေါက်တာစောဝင်းကသတိပေးထားပါတယ်
အဲဒီမှာကိုဗစ်ကတော်တော်လေးထိန်းသိမ်းမှုရသွားရင်တော့ယာရီတော့ကိုရတော့သူ့ပုံစံနဲ့သူဖြစ်နိုင်တယ်ပေါ့နော်ဒီလိုလိုထမားရပါတ
ယ်ဟုတ်ကဲ့ပါဆရာကြီးအဲ့တော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်းရွှေရှောင်းရံတွေကိုလိုက်နာတဲ့လိုမျိုးပဲတစ်ချိန်တည်းမှာပဲလူကြီးရောကလေးရောဒီယာတိတော့ကိုရအတွက်ကိုလည်းခရူးဆိုင်ဖို့အတွက်လိုတယ်ဆိုတဲ့အချိန်ကိုရောက်နေရပါတော့
ဟုတ်ပါတယ်ကိုဗစ်လိုပဲမတ်စကတ်တာတို့ဆောင်းဆုပ်လို့ရှင်တစ်ချူးနဲ့ကာပြီးတော့ဆိုးတာဒတောင်းစစ်ကွေးနဲ့ကာပြီးဆိုးတာတွေကကြီးရောက်ပါ
ရာသီတုတ်ကွေးကူးစက်မှုကအခုဖြစ်နေတဲ့ကိုဗစ်ရောဂါကူးစက်တာနဲ့ဆင်တူတာကြောင့်ကိုဗစ်ကာကွယ်တဲ့နည်းစနစ်တွေကရာသီတုတ်ကွေးအတွက်လည်းအသုံးဝင်နေပါတယ်။ရာသီတုတ်ကွေးကာကွယ်ဆေးကိုတစ်နှစ်တစ်ခါထိုးပေးလို့ရပြီးအခုနှစ်အတွက်ဆိုမေလကစပြီးကာကွယ်ဆေးထိုးလို့ရနိုင်ပြီလို့ဒေါက်တာစောဝင်းကပြောပါတယ
်။ရာသီတုတ်ကွေးကတော့တုတ်ကွေးဗိုင်းရပ်စ်ကိုကြောင့်ဖြစ်ပါတယ်။အဲတော့ချောင်းဆိုးမယ်၊နှာစီးမယ်ပေါ့နော်။ပြင်ကိုယ်လက်တွေကိုက်ခဲမယ်ဆိုတော့ကိုဗစ်နဲ့လည်းနည်းနည်းလက္ခဏာတူတယ်ပေါ့။ဒါပေမဲ့ကိုဗစ်ကတော့ဒီချောင်းကြောက်ဆိုတာများတယ်ချောင်းဆိုးဆိုရမယ်လေဒါတော့မိုးရွာဒီအချိန်မှာကျောင်းလေးဖွင့်တဲ့အချိန်နောက်တော့မှဖြစ်များတယ်ကလေးလည်းဖြစ်နိုင်တယ်လူကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒါနဲ့လည်းသွားပြီးရောသွားနိုင်တယ
်ပြီးခဲ့တဲ့နှစ်2019ရာသီတုတ်ကွေးကာလတုန်းကပြည်တွင်းမှာ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူ118ဦးအထိရှိခဲ့ပါတယ်တုတ်ကွေးကာကွယ်ဆေးကိုအသက်ကြီးသူနဲ့ယောဂအခန်းရှိသူတွေအနေနဲ့အဓိကထားပြီးထိုးထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုထားပါတယ်လူနာတွေကိုထိတွေ့ကူတာပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိလာတာကြောင့်ပြည်တွင်းမှာဒီယောဂါကာကွယ်ရေးအတွက်အရှိန်မြှင့်လိုက်တာဆောင်ရွက်နေကြတာပါ။လာမယ့်ရာသီတုတ်ကွေးကာလအတွက်မြန်မာတပြည်လုံးမှာရှိတဲ့ကျန်းမာရေးဝန်ထမ်းသသိန်းတထောင်ကျော်ကိုအစိုးရအစီအမံနဲ့တုတ်ကွေးကာကွယ်ဆေးအခမဲ့ထိုးပေးဖို့ကိုစီစဉ်ထားရှိပြီးဖြစ်တယ်လို့သိရပါတယ်။အခုလိုကျန်းမာရေးဝန်ထမ်းတွေကအစရာသီတုတ်ကွေးကိုကာကွယ်ထားနိုင်ရင်လူနာရေးစီကူးစက်လာနိုင်တာမရှိတော့ဘူးလို့ဒေါက်တာစောဝင်းကပြောပါတယ်။
ဒီတဲ့ပေါ်ရေးကြည့်တာသူတို့စီကိုလာပြီးတော့တက်တဲ့လူနာတွေကငကိုတွေကယောဂအခန်းရှိတယ်ပေါ့နော်။နာစီကျိုရှိတယ်၊သွေးတို့ရှိတယ်၊နှလုံးရှိတယ်အစပြင်ဒီလိုလူနာမျိုးနေနဲ့သူတို့ကထိတွေ့ရင်သူတို့စီအမှတစ်ဆင့်ရာသီတုတ်ကွေးပိုကူးသွားလို့ရှိရင်အဲ့ဒီလူနာတွေကအသက်ဆုံးရှုံးနိုင်ပါတယ်။အဲ့တော့ကျွန်တော်တို့ကဒီကျန်းမာရေးဝန်ထမ်းတွေကိုထိုးပေးထားခြင်းအပြင်ဆက်နဲ့သူတို့ကြည့်ရတဲ့လူနာတွေအတွက်လည်းရာသီတုတ်ကွေးကြောင့်အန္တရာယ်မဖြစ်အောင်ကာကွယ်ပေးထားဖြစ်နိုင်ပါတယ်။အဲ့ဒီရွယ်ချက်နဲ့ကျွန်တော်လုပ်ပေးထားပါတယ်။
ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်တက်ခွဲအတည်ပြုလူနာပေါင်း128ဦးအထိရှိထားပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးယောဂါသက်သာလို့ဆေးရုံကဆင်းဝင်ရသူ9ဦးရှိထားပြီးဖြစ်ပါတယ်။ကိုဗစ်ယောဂါကိုထိန်းချုပ်ကာကွယ်ရမှာကျန်းမာရေးတာဝန်ရှိသူတွေနဲ့အတူအာဏာပိုင်တွေပူးပေါင်းဆောင်ရွက်နေကြသလိုဒီယောဂါကိုတိုက်ထုတ်နိုင်မှုအတွက်ချမှတ်ထားတဲ့အချက်တွေကိုပြည်သူတွေလိုက်နာဖို့ကအဓိကကြားတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုကတိုက်တွန်းထားပါတယ်။
ကလေးရဲ့ဒုက္ခကောက်ကောက်နေဆိုင်နေပြင်ထွက်တဲ့ခါကျရင်လက်ခဏကြာခဏစီးနေသကောင်းစီးတက်ဆင်နေပေါ့နော်။ဒါချီချောင်းစုတဲ့ခါလုံးဆောင်အောင်မယ့်အရာတွေပေါ့နော်။ဒါတွေဆောင်ရဲ့လေဒီမကောင်းခြင်းလည်းအပြည့်မထွက်ဘူးပေါ့နော်။အဲ့လိုလေအတက်ရကြီးနေတဲ့ဆရာထိုင်နေတာအပြည့်မထွက်ဘူး။ကျွန်တော်တို့ထုတ်ပြန်တာအခြေဆက်ချက်ရှိပါတယ်။အဲ့ဒီကပါရဲဟာတွေကိုအားလုံးကကိုယ်စီကိုယ်စီလိုက်နာကြမယ်ဆိုရင်တော့ကျွန်တော်တို့ဖြည့်ပွားမှုဆက်မှုလုပ်နေရ။ကျော်နေတာဆင်းပြီးတော့ကျွန်တော်ခြေနိုင်လက်နိုင်နဲ့အားလုံးအတူတူပေါင်းရင်းတော့ကျော်ဆက်နိုင်မှာဖြစ်ပါရဲ့။
ပြည်တွင်းမှာပထမဆုံးကိုဗစ်လူနာတက်ခွဲအတည်ပြုနိုင်ခဲ့တာတလားပြည့်တဲ့ဒီကနေ့ဧပြီလ23ရက်နေ့မနက်ပိုင်းအချိန်ထိကိုဗစ်လူနာပေါင်း113ဦးကိုသက်ဆိုင်ရာဆေးရုံတွေမှာအသီးသီးထားရှိပြီးကုသမှုပေးနေတယ်လို့သိရပါဗျ။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမီပေါင်း210မှာလူပေါင်း26သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ38,500ကျော်ရှိခဲ့ပြီးရောဂါသက်သာလာသူအရေအတွက်ဟာလည်း9,290ကျော်အထိရှိထားပြီးဖြစ်ပါတယ်။ကျမအဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်